2021ခုနှစ်ဩဂတ်လတုန်းကအာဖဂန်နစ္စတန်မှာအမေရိကန်စစ်သား13ဦးသေဆုံးခဲ့ရတဲ့ဘုံးခွဲမှုမှာဥဆောင်သူလို့ယူဆသူကိုဗာဂျီးနီးယားပြည်နယ်အစီပိုင်း KI ဖက်ဒရယ်တရားရုံးမှာဗိုလ်တုံးနှင့်ရုံးထုတ်ဖို့စီစဉ်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။လူသေဆုံးတဲ့နိုင်ငံသားအကြမ်းဖက်အဖွဲ့အစည်းတစ်ခုကိုပစ္စည်းအကူအညီနဲ့အရင်းမြစ်တွေပံ့ပိုးပေးမှုနဲ့ IS Islamic Khorasan အဖွဲ့ဝင်မိုဟာမက်ရရှိဒ်ဖူလာကိုမတ်လ2ရက်နေ့ကဆွဲချက်တင်ခဲ့တယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အင်္ဂါနေ့ညကကွန်ဂရက်စ်တော်မိန်ငွန်းထဲမှာသူ့ကိုဖမ်းမိခဲ့တဲ့တင်းကိုစတင်ထုတ်ဖော်ပြောခဲ့တာပါ။ရစ်စတဲ့အကြမ်းဖက်မှုတဲ့တာဝန်ရှိတဲ့ထိတ်တန့်အကြမ်းဖက်သမားကိုဖမ်းဆီးနိုင်ခဲ့ကြောင်းနဲ့တရားမျှတတဲ့အမေရိကန်တရားဥပဒေနဲ့သူ့ကိုစစ်ဆေးစီရင်သွားမယ်လို့ထရန့်ကမိန်ငွန်းထဲမှာပြောပါတယ်။ဒါ့အပြင်ဖမ်းဆီးဖို့ကူညီပေးခဲ့တဲ့ပါကစ္စတန်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။သူ့ကိုဖမ်းဆီးနိုင်ဖို့အမေရိကန်ပြည်ထောင်စုဗဟိုထောက်လိုင်းရေးအဖွဲ့ CIA နဲ့ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘူရို FBI အပါအဝင်အစိုးရရဲ့အဖွဲ့အများပြပူပေါင်းဆောင်ရွက်ခဲ့ရတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။2021ခုနှစ်ဩဂတ်လ26ရက်တုန်းကကဘူးကဟာမစ်ကာဇိုင်းအထူးဆိုင်ရာလေဆိပ်မှာဖြစ်ပွားခဲ့တဲ့ဘုံးခွဲမှုမှာအမေရိကန်စစ်သားတွေအပြင်အာဖဂန်လူမျိုး190လောက်လည်းသေဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ။